နိုဝင်ဘာလတဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မှာဖြစ်ကြောင်းဒုတိယသမ္မတမိုက်ပန်ဆာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့ရှေ့တောင်အာရှနိုင်ငံများသင်းအာဆီယံညီလာခံလို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတပန်ဆာကြေညာလိုက်တာပါ။တောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေတုံ့ပြန်မှုကုန်သွယ်မှုတွေအဟန့်တားမရှိဘဲစီးဆင်းနိုင်မှုသမ္မတထရမ့်အစိုးရကအာဆီယံသင်းနဲ့ပူးပေါင်းဆောင်ရွက်သမှာဖြစ်တဲ့အကြောင်းလဲအာဆီယံတွင်းမှုချုပ်နဲ့တွဲဆုံပြီးနောက်မှာပဲဒုသမ္မတပန်ဆာပြောဆိုတော့ပါတယ်ရှီရာရှာနိုင်ငံတွေကတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်အငင်းပွားနေတာတွေအတွက်ရေရှည်သဘောတူညီချက်ရရှိရေးကြိုးပမ်းနေတာဖြစ်ပါတယ်။အမေရိကန်ဆိုရရဲ့အာရှဆိုင်ရာမူဝါဒအသစ်မှာကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုအာရုံစိုက်နေချိန်မှာပဲဒေသရင်းနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကဩစာချဲ့ထွင်မှုကြိုးပမ်းလာနေတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါ။ဒီကနေ့အင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်းသမ္မတဂျိုကိုဝီဒိုဒိုအပါအဝင်အင်ဒိုနီးရှားဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုသမ္မတပန်ဆာအင်ဒိုနီးရှားနိုင်ငံရဲ့အလယ်လက်ကျတဲ့အစင်လာအစ္စလမ်ဘာသာကိုယ်ပိုင်ယုံကြည်မှုကိုလည်းကြည့်ကျူစကားပြောချသွားပါရယ်ကဘာမှာဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတို့ဟာလွတ်လပ်ခွင့်တရားဥပဒေစိုးမိုးရေးလူ့ခွင့်ရင်းနဲ့ဘာသာရေးယုံကြည်မှုကွဲပြားခြားနားမှုတွေကိုတန်ဖိုးထားတယ်လို့အင်ဒိုနီးရှားနဲ့မိတ်ဆွေဖြစ်ရတာကိုရောဒီလိုစံတန်ဖိုးတွေကိုကာကွယ်မြင့်တင်ရတဲ့အတွက်ပါဂုဏ်ယူကြောင်းဒုသမ္မတပန်စကပြောဆိုခဲ့တာပါအမေရိကန်သမ္မတထရမ့်အနေနဲ့အင်ဒိုနီးရှားနဲ့စီးပွားရေးဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ထားကြောင်းလည်းအလေးထားပြောကြားသွားပါရယ်ဒီကနေ့ခီးစဉ်မှာပဲအရှိတောင်အရှမ်းမှာအကြီးဆုံးဖြစ်တဲ့ဂျကာတာမြို့တော်ကအစ်စတကဘလီကိုတွားရောက်ခဲ့တယ်လို့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာနဲ့ဟိန္ဒူပါဝင်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါရယ်ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာဒုသမ္မတပန်ဆက်အာရှခီးစဉ်မှာနောက်ဆုံးဖြစ်ပြီးခီးစဉ်အစမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဝင်ရောက်ခဲ့တာပါဒုသမ္မတပန်ဆက်အင်ဒိုနီးရှားခီးစဉ်ပြီးမှာတော့ဩစတြေးလျကိုခရီးဆက်မှာဖြစ်ပါတယ်